မင်္ဂလာပါရှင်။လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ17ရက်ကြာတာပတိနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသီရိမင်းစင်ပါရှင်။ဒီနေ့အစီအစဉ်မှာနောင်ချိုမြို့ကို TNL သိမ်းပိုက်လိုက်တဲ့တဲ့ရင်သတင်းဆောင်ပါအပတ်စဉ်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့ရင်းဆောင်သတင်းလေးကိုတင်ပြပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့မှာနောက်ဆုံးကျန်နေတဲ့စစ်ကောင်စီတပ်ရဲ့အမှတ်606ဒုံးတပ်ရင်ကိုတန်းအမျိုးသားတပ်မတော် TNL ကမနေ့ကသိမ်းပိုက်လိုက်ပြီးတမျိုးလုံးကိုထိန်းချုပ်ထားလိုက်ပါတယ်။ဖမ်းဆီးရမိတဲ့စစ်တုံးပန်းတွေနဲ့ရရှိခဲ့တဲ့လက်နက်ခဲယံအခြေအနေအသေးစိတ်ကိုတော့လက်တလုံးမသိရသေးပါဘူး။နောင်ချိုမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကို TNL နဲ့ပူးပေါင်းအဖွဲ့တွေကဇွန်လ25ရက်နေ့ကလေးကစတင်တိုက်ခိုက်နေတာဖြစ်ပြီးနှစ်ပတ်အတွင်းမှာစစ်ကောင်စီတပ်စခန်း12ခုနဲ့မြို့ကိုပါသိမ်းပိုက်နိုင်တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ရက်ကွက်6ကဘူတာယုံအနီးကိုမနေ့မနက်ပိုင်းက short တိုက်ဒုံကြားရောက်ပောက်ကွဲတာကြောင့်အရသာ3ဦးသေဆုံးပြီးနောက်ထပ်လူ9ဦးထပ်မံဒဏ်ရာရခဲ့ပါတယ်။အသက်30ဝန်းကျင်အရွယ်အမျိုးသမီး2ဦးနဲ့ကိုနှစ်အရွယ်ယောက်ျားလေးတူတည်ဆုံးခဲ့တာပါဘဲဖွဲကပြစ်ခတ်တယ်ဆိုတာမသိရသေးသလိုလက်တလောတိုက်ပွဲတွေပြင်းထန်နေတာကြောင့်လာရှိုးမြို့အတွင်ကြံနေတဲ့ဒေသခံတွေဟာလုံခြုံနိုင်မဲထင်းတဲ့နေရာတွေမှာပုန်းခိုနေရတယ်လို့ဆိုပါတယ် MNDAA နဲ့ပူးပေါင်းတပ်တွေထိုးစစ်ဆင်နေတဲ့လာရှိုးမြို့တိုက်ပွဲမှာလက်နက်ကြီးဒရုန်းဘုံးနဲ့ short တိုက်ဒုံးတွေကြောင့်အရသာ25ဦးခန့်တည်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူ40ခန့်ရှိတယ်လို့ဒေသခံတွေကပြောပါတယ်ရှင်မြန်မာနိုင်ငံကိုလေရင်စီရောင်းချမှုပိတ်ပင်ရေးချမှတ်ပြဋ္ဌာန်းဖို့အမေရိကန်အစိုးရကိုရက်ဖက်အဖွဲ့အစည်းတွေဖြစ်တဲ့ Justice for Myanmar နဲ့ The Century တို့ကဇွန်လ9ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။စစ်ကောင်စီထံလေရင်စီရောင်းချရမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ဆိုပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။ The Century အဖွဲ့ရဲ့တရားမဝင်ငွေကြေးဆိုင်ရာမူဝါဒဒါရိုက်တာ Oliver Windrich ကအမေရိကန်ဗန်နာရေးဝင်ကြီးဌာနအနေနဲ့ဟန်ပြတသက်မဟုတ်ဘဲစစ်ကောင်စီလေတပ်ကိုအားပေးကူညီနေသူတွေကိုမဖြစ်မနေဒဏ်ခတ်ပိတ်ဆို့ရမယ်လို့ပူးရဲထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်။ရေဘေးသင်းခဲ့တဲ့ကချင်ပြည်နယ်မြေကြီးနားမြို့ကအနှိမ်ပိုင်းရက်ကွက်တွေမှာရေပြန်ကြချိန်တေဆုံသူ5ဦးရဲ့ရုပ်လောင်းတွေတွေ့ရှိခဲ့ရတယ်လို့မြေကြီးနားမြို့အခြေဆိုင်လူမှုကွန်ရက်အသင်းတာဝန်ရှိသူတွေကပြောပါတယ်။တွေ့ရှိတဲ့ရုပ်လောင်းတွေထဲမှာမိသားစုစုံစမ်းလို့ရတဲ့သူရှိသလိုတချို့ကလည်းပိုင်ရှင်ဘသူမှန်းမသိရသေးဘူးလို့ကိုကြီးကဲဆဲနေသူတွေကပြောပါတယ်။ ARI မြေကြီးဟာမြေကြီးနားမြို့ရဲ့စိုးရင်ရေမှတ်အထက်6ပေကျော်အထိမြင့်တက်ခဲ့ပြီးလက်ရှိမှာတော့စိုးရင်ရေမှတ်အောက်ကိုပြန်ကျသွားပြီလို့စစ်ကောင်စီမိုးလေဝသဌာနကထုတ်ပြန်ထားပါတယ်ရှင်။အထောက်ထားမဲ့မြန်မာနိုင်ငံသား16ဦးနဲ့လူမှောင်ခိုးကူးသူထိုင်းနိုင်ငံသား4ဦးကိုထိုင်းအာဏာပိုင်တွေကဇွန်လ10ရက်နေ့မနက်ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရတဲ့မြန်မာ16ဦးထဲမှာအမျိုးသား10ဦးနဲ့အမျိုးသမီး6ဦးပါဝင်ပါတယ်အဖမ်းခံရတဲ့ထိုင်းနိုင်ငံသား2ဦးပြောဆိုချက်အရမြန်မာ16ဦးကိုမဲဆောက်ကနေအယုဒ္ဓယကိုပို့ဆောင်ပေးဖို့အမည်မသိအမျိုးသား2ဦးကသူတို့ကိုထိုင်းဘက်ငွေ1000နဲ့ငှားရမ်းခဲ့တာလို့ဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်သူတို့အားလုံးကိုရဲစခန်းမှာထိန်းသိမ်းထားပြီးနိုင်ငံတွင်ခွင့်ပြုချက်မရှိဘဲဝင်ရောက်လာသူတွေကိုကူညီပို့ဆောင်တဲ့ထိုင်းနိုင်ငံသား၄ဦးကိုအရေးယူထားသလိုမြန်မာ16ဦးကိုလည်းတရားမဝင်ဝင်ရောက်မှုနဲ့အရေးယူထားတယ်လို့ဖော်ပြထားပါတယ်ရှင်။သတင်းတွေကိုတင်ပြခဲ့တာပါ။စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာဆွန့်လွှတ်ရေးစီရင်ပေးဖို့တမရဟောင်ဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကတိုက်တွန်းလိုက်တဲ့အပေါ်နိုင်ငံရေးလေးလာသုံးသက်သူတွေရဲ့အမြင်တွေကိုကျမကစူးစီးတင်ပြထားပါရရှင်
။အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာနာဆွန်ပြီးရွေးကောက်ပွဲအတွက်လမ်းခင်းပေးမဲ့ဂျားပြတ်အစိုးရတခုဖွဲ့စည်းအောင်စီရင်ပေးဖို့တမရဟောင်ဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကဂျွန်လကုံလောက်ကတွေ့ဆုံချိန်မှာပြောလိုက်တဲ့ဆိုပြီးစင်ကာပူအခြေစိုက် Channel News Asia ကမနေ့ကဖော်ပြပါဗျ။မြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လက်ရှိစစ်ကောင်းဆောင်တွေကမစွမ်းဆောင်နိုင်ဘူးဆိုတာတရုတ်ကလက်ခံလိုက်တာကြောင့်အခုလိုတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။2010တုန်းကအခြေအနေမျိုးပြန်တည်ဆောက်ဖို့တရုတ်ကကြိုးစားတာဖြစ်နိုင်တယ်လို့ဒေါက်တာဆိုင်းကြည်စင်ဆိုးကသုံးသပ်ပါတယ်။
ပိုးလက်မစီမံကိန်းတရုတ်ရဲ့ interest ကိုဆက်ပြီးတော့အကောင့်ထဲပို့ဖို့အတွက်အဲကောင်းတဲ့အခြေအနေမဟုတ်တဲ့အတွက်ကြောင့်မို့ဒီဟာရဲ့အကောင်းဆုံးထွက်ပေါက်ကကျွန်တော်တို့အဲ2010တုန်းကပုံစံမျိုးပေါ့နော်ကျွန်တော်တို့အဲ့လိုမျိုးအသွင်ကူးပြောင်းမယ်ဂျာကက်အစိုးရနဲ့ပြန်တည်မယ်ပြီးတော့ရင်ကျွန်တော်ရွေးကောက်ပွဲပြန်လုပ်ပြီးတော့ပြန်ပြီးတော့ဒီရက်ဖက်အစိုးရကိုပြန်လွှဲပေးလိုက်ပါတယ်ဆိုတဲ့ပုံစံမျိုးအခြေအနေမျိုးကိုပြန်တည်ဆောက်ဖို့လုပ်မယ်လို့ယူဆကြတယ်လို့ကျွန်တော်တို့မြင်ရပါတယ်ခင်ဗျ
လက်ရှိမြန်မာပြည်အခြေအနေဟာ2010ရွေးကောက်ပွဲလိုအနေအထားမျိုးပြန်ရောက်ဖို့ဆိုတာဖြစ်နိုင်ခြေအတော်နည်းတယ်လို့လည်းသူကထောက်ပြပါတယ်။ဦးသိန်းစိန်ကတဆင့်အာနာစွန့်ဖို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရုတ်ဘက်ကအခုလိုတိုက်တွန်းတာအောင်မြင်နိုင်မှာမလား
။လက်ထဲမှာတက်လည်းမရှိဘူးပေါ့နော်။အာနာလည်းမရှိတော့တဲ့လူတွေရဲ့ဇကားကိုတေချာတကူကတော့မင်းအောင်နိုင်ကတော့လက်ခံမှာမဟုတ်ဘူးပေါ့နော်။သူလက်ခံလိုက်ပြီဆိုတာနဲ့သူ့လက်ဘင်းကိုကျိုးဝင်းဆုတ်ပြီးသားဖြစ်မယ်ဆိုတဲ့ဟာတေချာတယ်ပေါ့နော်။အဲ့တော့သူ့အနေနဲ့နောက်ဆုံးလို့မရတဲ့အတွက်ခြေတိုးဖို့ပဲသူကလှုပ်ဖို့ပဲရှိတယ်ဗောနော်ဟိုသူနောက်ဆုံးနေပြီးတော့ပဲပြန်တော့တယ်ဆိုရဲအနေထားမျိုးဖြစ်သွားပြီဆိုရင်တော့ဆက်ပြီးတော့အခုခံဖို့ဗောနော်သူအဲ့လိုမျိုးသူကလုံနိုင်မယ့်အနေထားမျိုးရှိတယ်အဲဟိုဥသိမ်းစင်ပဲဖြစ်ဖြစ်ဥတန်းရွှေပဲဖြစ်ဖြစ်ဗောနော်ဘလို့ပုံကိုယ်နေနဲ့ပဲသူ့ကိုဗောနော်ဟိုပျော်ပျော်ရမယ်ဆိုတဲ့အနေထားကတော့မရှိဘူးလို့တော့မြင်ပါတယ်ခင်ဗျာ
တရုတ်ရဲ့တိုက်တွန်းချက်ဖြစ်တဲ့ဂျာပြက်အစိုးရဖွဲ့စည်းဖို့ဆိုတဲ့အချက်ဟာစစ်ကောင်စီမှာလုတ်ပိုင်ခွင့်မရှိဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ပြောရေးဆိုခွင့်ရှိသူဦးကျော်စောကထောက်ပြပါဗျ
။စစ်ကောင်စီမှာဒီဓာပြအစိုးရဖွဲ့စည်းဖို့သူတို့မှာအခွင့်အာဏာလည်းမရှိပါဘူး။ဟော NUG နဲ့တိုင်းရင်းသားမဟာမိတ်တွေဘုံသဘောတူညီချက်ပြည်ထောင်ချက်ထုတ်တာဇန်နဝါရီ30ရက်နေ့ကပြည်ထောင်ချက်မှာအကြီးနဲ့ပါတာ။စစ်ကောင်စီဒီတရားဝင်အာဏာရှိတဲ့တရားဝင်ဖွဲ့စည်းတယ်မဟုတ်ဘူး။ထို့ကြောင့်ကျွန်တော်ပြည်သူအစိုးရကိုအာဏာလွှဲပို့ဖို့လိုအပ်တယ
်။ဦးသိန်းစိန်ဟာတရုတ်နိုင်ငံရဲ့ဖိတ်ကြားမှုနဲ့ပေကျင်းမှာပြီးခဲ့တဲ့ဂျွန်လကုံကကျင်းပခဲ့တဲ့ငင်းချန်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရဲ့ချမှတ်ခြင်း290ပြည့်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ဦးသိန်းစိန်ဟာတရုတ်နိုင်ငံရဲ့မိတ်ဆွေဟောင်းဖြစ်တယ်လို့တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပြီးအခီးစင်မှာတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ဦးသိန်းစိန်တို့တီးတန့်တွေ့ဆုံခဲ့တာပါ
။သမရဟောင်းဦးသိန်းစိန်ခီးစင်အပြီးဂျွန်လ6ရက်နေ့မှာပဲစစ်ကောင်စီဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးဆိုဝင်လည်းတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်ရှင်။
အခုတော့နေစရာအီးမြေကဘာအစီအစဉ်မှာကဘာမှာရေဘေးအန္တရာယ်အကြီးမားဆုံးထိတ်တန့်နှစ်နိုင်ငံဟာမြန်မာအိန္ဒိချင်းတရုတ်နဲ့အိန္ဒိယဖြစ်ပေမဲ့လူဦးရေအချို့အစနဲ့တွက်ချက်ထားတဲ့ရာခိုင်နှုန်းအရဆိုရင်မြန်မာနိုင်ငံကအန္တရာယ်ပိုကြီးမားတဲ့အကြောင်းဒေါ်ဆန်းဆန်းတင်ပြထားပါတယ်ရှင
်နေရအီမီကဘာမှာရေကြီးရေရှမ်းရေအကြီးကျယ်ပျက်စီးနိုင်တာမဟုတ်ကဘာတဝန်းလုံးကလူသားတွေဟာရေပင်အန္တရာယ်ကိုနားလည်သဘောပေါက်ရမယ်လို့ကဘာလူကြီးဆိုင်ရာအချက်လက်တွေကိုပြုစုတဲ့ World Population Review ကတတိပေးပါတယ်ပင်လယ်ရေမျက်နှာပြင်မြင့်တက်တာကဘာရာသီဥတုပြောင်းလဲတာနဲ့ရာသီဥတုအန္တရာယ်ပိုကြီးမားလာတာပါဝင်တခြားအကြောင်းအရာတွေကြောင့်ကဘာတဝန်းမှာရေပိုကြီးလာတယ်လို့လည်းဆိုပါတယ်World Population Review ကအယောင်ချဲ့ပြထားတဲ့ရေဘေးအန္တရာယ်ကြုံရတဲ့ဒေသတွေထဲမြန်မာနိုင်ငံကိုတွေ့ရပါတယ်မြန်မာအသက်သွေးကြော ARV မြေပြားခံတဲ့ကချင်ပြည်နယ်မှာဆိုရင်ရေမတ်တဲ့ကျော်လွန်ပြီးရွလွန်မှုသလိုချင်းနှင်းမြေရေလည်းကြီးပါတယ်ဒီဖြစ်ရမျိုးကဘာမှလည်းကြုံနေရပြီးကဘာလူကြီးစုစုပေါင်းရင်2300ခန့်နှုန်းဒါမှမဟုတ်လူသစ်သက်သမ18ဘီလီယံလောက်ဟာရွေလွန်မှုတဲ့အန္တရာယ်အသီးသီးသားသားယဉ်ဆိုင်ရတယ်လို့ World Economic Forum ကမနစ်ကစတမ်ဘာမှာထုတ်ပြန်တဲ့အစဉ်ကစားမှာကမန်းထားပါတယ် World Population Review စီရင်တိုင်းဆိုလို့ရှိရင်ကမ္ဘာမှာတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားပါကစ္စတန်ဗီယက်နမ်စတဲ့အရှနိုင်ငံတွေဟာလူ့ရေအချိုးအစားလိုက်ကမ္ဘာမှာရေပင်းအနေနဲ့အကြီးမားဆုံးထိတ်တန့်နိုင်ငံတွေဖြစ်အစဉ်လိုက်ရှိပါတယ်မြန်မာနိုင်ငံကနံပါတ်15ချိတ်ပါတယ်လူ့ရေဘီလီယံချီရှိတဲ့တရုတ်နိုင်ငံမှာလူ 28.5 ခန့်နှုန်းဟာရေပင်းအနေနဲ့ကျုံရမယ့်နေရာတွေမှာနေထိုင်ကြပြီးသူနဲ့လူကြီးမတိမ်မရင်ရှိတဲ့အိန္ဒိယကတော့28ရာခိုင်နှုန်းနီးပါးရှိပါတယ်။လူကြီးတန်း1000ကျော်ရှိတဲ့နိုင်ငံကြီးနှစ်နိုင်ငံကြားကလူကြီး54တန်းကျော် 55 တန်းနီးပါးရှိတဲ့မြန်မာနိုင်ငံကလူကြီးစုစုပေါင်းရဲ့39.9ရာခိုင်နှုန်းကရေဘေးအနေရှိတဲ့နေရာတွေမှာနေထိုင်တာမို့ရာခိုင်နှုန်းအရမြန်မာနိုင်ငံကလူတွေရာရေဘေးတန်းပိုသိတဲ့သဘောဆောက်ပါတယ်။ဒီကမ္ဘာလုံးလိုရေဘေးအနေကျုံနေရတာပဲ။မြန်မာနိုင်ငံနဲ့ကြုံရမှာပေါ်လို့စောရကတက်နိုင်ပြီမဲ့ ရေထိန်တော်တွေသာမပြုံးရင်တော်တန်ခန္ဓာမာကိုပတ်ဝန်းကျင်ထိန်းသိမ်းသမားတွေကသတိပေးနေတာလည်းဖြစ်ပါတယ်။တော်တွေကရေကိုဘလို့ထိန်းသလဲဆိုတာ Save the Trees တောက်ရင်ကန်ဦးကျော်သူရက
သူသမီးရေရေလေးတွေပြသကုန်အောင်ကြောင့်ဒီမထိန်းနိုင်တော့မိုးဒီတိုင်းမကြောက်ဘူး။မြေကြီးပေါ်မှာလည်းသူ့ရဲ့တစုတွေရှိနေတော့ကြောင့်မို့လို့ရေကတန်ဟောမကြောက်တော့ဘူး။ပွဲတဲ့ဒီလောက်ထက်တလို့မသိမ့်သွားတော့ဘူး။အော်မြေကြီးကဆွတ်လုံနိုင်တယ်ပေါ့နော်။အပြည့်မရောက်ဘူးပေါ့။မရောက်ရေလေအများကြီးထိန်းနေတာပေါ့။သမီးတို့လည်းရေရတဲ့ဖက်မို့ပို့ပြီးတော့ဆိုပြီးတယ်ပိုကြည့်တော့တတော်ပူကောင်းတယ်တတော်ပူကောင်းလို့မိုးပူရတယ်မိုးပူဖိနေတယ်ရေပြန်ပူဆုံနိုင်တယ်အဲ့ဒါတော့ဆက်သက်မှုရှိနေတာ
ဒီအဆက်ဆက်ဟာတက်ရှိတက်မဲ့ချင်းချင်းပြန်လာသားစာတဖြစ်တဲ့ဂေဟစနစ်လည်းဖြစ်ပါတယ်ဂေဟစနစ်ပြင်ရင်လူသားတွေရောတဘာဝပဝင်းကျင်မှာထိခိုက်ရပါတယ
်ဆက်လက်ပြီးချင်းတိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်
ramsum ramlengi ummi chinmi ulanao pol nandam jawmo rfa chin program minin nan kut nem kan laukai
chinmi pol pakhat le pakhat ka ona tha ona pol chu chola tulding tia chin khri phab yak nak lami kampa bi pakhat asimi reverend dr stephen rekevin tu zarpini thusim na ka aphuang asi
america ram indiana police a chulai ni li initiative sunga to asimi chin baptist churches usa CBC USAA away ren na chi vpa hitin raksimasi
lai mi la lai mi ani kap nik tis zai cha da kan u kan nau chanan ka that na zai cha da khri pha si ve ko mi nan ka that na zai cha da lai ram ado ve ko mi nan ka that na ma kha kha kein lamasi a u nao a that tu pa cho zai cha da hi ban tu thil do lo tu na twa why did you do this terrible thing ni hin nin chet sap na si lai mi ni kan tong ve swal lai ma
a chem zo mi jun tha song a chin ram kul ma tu pi khwa lak nak thon pe pa rin chin yu ta ta ma ro cna ho ha mi chin jem re kai bu kom kom pol le chin yino sung tal pol kar laga kado anak pol arak chang mi tha si kam ni kan lag kado anak pol ronga nun nak liam tu liam ma twar tu pol la anum tin the si atu ve gen kam ni kan lag kado anak pol achang re ro mi hi arang thei begin chol dinga chin pol kom than khadin dil ngan nak pol kal an rak swa si chin ram kol ti den peng moi pi khwa a chulai ni nga ni a kum kim se lo mi kum thei nga nu te pakhat chu SCS ra thang pan hi in an sol pi tia tol som mi pol he ni sin the si SCS ra ka pol kali la mi sin an rak sowa mol pi khwa mi pol chu ra tlanen an rak umnan in tlung in ro swang mi kum kim shin lo nu te chu SCS ra thang polin an rak sol pi mi si tia tol som mi pakha den he ti ni sin
zulai kha nilin ni in gar ka mo to hong ka to tak chang mawin kwan zong alo bo ko gal ta ya apapayo hi
zulai ni nga ni tak chang a khosung mi te bang ma chi ke nong in ki cha the chi tak chang amao zong panui na in va cha in va filin chi a ava sori
khosung om ji a lem to ka sak chang ina an huan in ina om lai tak gar kam ni a in sung wa lu tin to san te nga ina on nu an a phu nu a hi hi
he bi thu thon pe par o in to sung mi polen asi asi ral kap boin he na an va sim mi sumpai chaw kon thon thu la ro rem le the felding in asim tia khal to sumi pol sit sanin the si chulong se lovin chulai ni nga tho tho wa mol pi khwai nu pinu pakhal le kum thei li mi na ha nu pakhat khal asi asi ral sang pol ni sol pi andrak tum nan an tan swak ta tia the si tha jang za khal lai atel mi asi asi ral kap pol chu chin ram songa fe ben non lovin mol pi khwai sin chulai ni nga zal lama kali khwa lama an suk sal tia tla ตัวซุ่มมีปอลเฮนิสินเทสีกลุ่มท้อเนี่ยกุลหันขัดโนเวมบาร์ในไรขัดนิอาตลาที่เดียมแปงอลุยควาอาทัศรีไล่หนาวไปเรโรมีกลุ่มสมทุมชิ้นหนูมีประคันแหล่หนาวเชียงแปกกลุ่มกุลหันสรีนูประคัดจูจนมีควาเออระอุ้มเรโรมีตั้มมากุลหันนิเอราคาปัวเดนอันรักสวัสดีตาที่อาคันเทสี
อาร์เอฟเอซีซีเนโกดีมาเวียนาบิอาซีเนมาบิดูบิดามยาเบียนเนี่ยกินเวจาบาซีเช่